အမေရိကန်နိုင်ငံသားဝန်ကြီးဌာနကသတ်မှတ်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်ရတဲ့နိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒီဇင်ဘာလ17ရက်မနေ့တုန်းကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာမြန်မာ၊တရုတ်၊အီရန်နဲ့မြောက်ကိုရီးယားအပါအဝင်10နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ကိုဆုံးရှုံးနေတဲ့နိုင်ငံတွေထဲမှာစိုးရိမ်မှုကောင်းတဲ့အဆင့်မှာရှိကြောင်းဖော်ပြထားပါတယ်။ကိုကျော်လွင်ကပဲဆက်ပြီးတော့အသေးစိတ်ပြောပြမှာပါ။
အမေရိကန်ပြည်ထောင်စုရဲ့1998ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ချိုးဖောက်ခံနေကြဆဲဖြစ်တဲ့နိုင်ငံ10ခုကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနကမနေ့တုန်းကပဲစည်းင်းထုတ်ပြန်ခဲ့ပြီးအဲ့ဒီနိုင်ငံတွေကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာစိုးရိမ်ရတဲ့အဆင့်မှာရှိတယ်လို့အမေရိကန်ကသတ်မှတ်ပါတယ်။အဲ့ဒီ10နိုင်ငံကတော့မြန်မာ၊တရုတ်၊အရစ်ထရီးယား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန်၊ဆူဒန်၊ဆော်ဒီအာရေဗျာတာဂျီကစ္စတန်နဲ့တာခ်ပင်စတန်နိုင်ငံတွေဖြစ်ပါလေမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်ရတဲ့အဆင့်ဖြစ်အမေရိကန်ကသတ်မှတ်ခဲ့တာ1999ခုနှစ်ကတည်းကပါမြန်မာနိုင်ငံရဲ့အခြေခံဥပဒေထဲမှာလွတ်လပ်စွာယုံကြည်ကိုယ်ကိုယ်ခွင့်ရှိကြောင်းပြဋ္ဌာန်းထားပေမဲ့အာဏာပိုင်တွေအနေနဲ့ဘာသာရေးဆိုင်ရာလွတ်လပ်စွာယုံကြည်ပြောဆိုခွင့်တွေပေါ်မှာအကန့်အသတ်ထားနေကြောင်းရိုညာမွတ်စလင်ပါဝင်လူနည်းစုဘာသာကိုယ်ကိုယ်ယုံကြည်သူတွေဟာလည်းခွဲခြားဆက်ဆံခံရတာစော်ကားခံရတာနဲ့အကျံဖက်ခံရတာတွေကိုကြုံရကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့ကအဓိကကျတဲ့ဗလီတစ်ခုဟာမကြာခင်တုန်းကပဲအပိတ်ခံရတဲ့အကြောင်းအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်တက်တိုမှာအမှုဇီဝဗေဒပညာပို့ချပေးနေတဲ့ရညာမျိုးသားဒေါက်တာဝေါ်ကာဦးရင်က VOA ကိုပြောပါတယ
်။မြန်မာဆွေရချင်းမှာရှိတဲ့တချို့အရာရှိတဲ့စံတမန်တွေကအများအားဖြင့်ကျွန်တော်ပြောပါတယ်။ဒီကိစ္စဟာရိုဟင်ဂျာကိစ္စဟာဘာသာရေးကိစ္စမဟုတ်ဘူးလို့ကျွန်တော်လည်းအဲ့ကိုလက်ခံချင်ပါဒါပေမဲ့အခုမောင်းတော့မှာဂျာမေပလီရှိတယ်။အခုသူတို့ပိတ်ထားပါတယ်။သူတို့ကပိတ်ထားတော့လူတွေကသွားရင်လူတွေကိုသူတို့ကဖမ်းမယ်၊ချိန်ချောက်ပါတယ်။အဲ့ဒါကစက်စီပါ။ဟိုတနေ့ကမြန်မာနိုင်ငံရဲ့သာသနာ့ဝန်ကြီးစူရာအောင်ကမွတ်စလင်တဲ့အကြောင်း၊ရိုဟင်ဂျာတဲ့အကြောင်း၊ဘင်္ဂါလီတွေတဲ့အကြောင်းအဲ့ဒီမြန်မာနိုင်ငံရဲ့ဆိုးရွားကဝန်ကြီးတယောက်ကဒီလိုစကားမျိုးပြောရင်သူတို့တက်စစ်ကြနေတယ်လေ
။ကချင်ပြည်နယ်ဟာခရီးရန်ဘာသာကိုးကွယ်သူတွေအများပြားရှိတဲ့ဒေသပါ။ဒီဒေသမှာဗုဒ္ဓဘာသာကိုးကွယ်မှုနဲ့ခရစ်ယာန်ဘာသာကိုးကွယ်မှုတွေမမျှမတဖြစ်နေတာတွေကိုတွေ့ရမယ်အကြောင်းကချင်မျိုးသားစည်းရုံးရဲ့ဥက္ကဋ္ဌဒူဝါဘောဝန်လာရောကပြောပါတယ
်ကျွန်တော်တို့ကချင်ပြည်မှာဗုဒ္ဓဘာသာဒီရဲ့ဒီစီတီပထူးကြီးဆောက်မယ်ဆိုရင်ခွတ်တောင်းလို့မလို့ဘူးသူတို့ခြိုက်တဲ့နေရာမှာသူတို့ဆောက်လို့ရတယ်ဒီခရစ်ယာန်ကြီးကတော့ကိုယ့်ရဲ့ကချင်ပြည်ဆိုပေမဲ့ကိုယ့်ရဲ့ခရီးရန်ကျောင်းဒီကိုဆောက်မယ်ဆိုရင်သူတို့ခွင့်ပြုချက်မရှိရင်ဆောက်လို့မရဘူးအဲ့ဒါမျိုးပေါ့အဲ့ဒါတော့မညီရဘူးပေါ့နောက်တစ်ခုကသူတို့စီမှာတိုက်ပွဲကြီးဖြစ်တဲ့အခါမှာကျတော့ဒီဖီးယားကျောင်းဒီကိုဘာမှလေးစားမှုမရှိဘူးသူတို့ရီချိုလိုက်ရှူလိုက်တယ်နောက်ဖြစ်စီပလိုက်တယ်ဥမာဖီးယားတိုက်ပွဲဖြစ်တဲ့နေရာမှာဇေဒီပထိုးရဲ့လက်ရှိတာပဲဇေဒီပထိုးတော့သူတို့ဘာမှမလုပ်ဘူးဒါပေမဲ့ဖီးယားကျောင်းတွေကသူတို့ဖြစ်စီတယ်ပေါ့နော်နောက်ပြီးတော့ရက်ယူဝါမှာဖီးယားကျောင်းကြီးရှိတဲ့နေရာတွေကိုဒီအညာနဲ့ထွက်တယ်ပုံနဲ့ကျဲတယ်ရီရှုပ်လိုက်တယ်ဒါမျိုးပေါ့
အမေရိကန်နိုင်ငံသားဝန်ကြီးဌာနကမြန်မာနိုင်ငံဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာက2019ခုနှစ်တုန်းကပါကမ္ဘာတစ်ဝန်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အစိုးရတွေလူထုခြေပြုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့ဆုံးဖြတ်ချက်အခိုင်အမာချမှတ်ထားတယ်လို့လည်းမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်